တရုတ်နိုင်ငံတောင်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးအပြင်းထန်ရွာသွန်းမှုနဲ့မုန်တိုင်းတန်ကြောင့်လူအနည်းဆုံး100ကျော်သေဆုံးပြီးထောင်ကနန်းချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ကြရပါတယ်။အစိုးရကပြည်နယ်6ခုကလူပေါင်း 18,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ကြဖို့လည်းညွှန်ကြားထားခဲ့တာပါ။တောင်ပိုင်းဒေသကရှန်စီနဲ့ဂျီချန်ပီနယ်တွေမှာဗိုလ်ဟုနေကလူပေါင်း 9,200 ကဘေးလွတ်ရာကိုတင်းရှောင်ခဲ့ကြတယ်လို့လည်းနိုင်ငံပိုင်းစင်ဟွာသတင်းကဖော်ပြပါတယ်။ရှမ်းစီပြည်နယ်မှာမိုးတီးထန်မှုကြောင့်အိမ်ပေါင်း 1,300 ကျော်ပြိုလဲခဲ့ကြောင်းသတင်းကဖော်ပြခဲ့တာပါ။အရင်တစ်ပတ်အတွင်းမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားရာကတရုတ်နိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာတည်ဆုံးသူလူပေါင်းဟာအခုဆိုရင်130ကျော်နေပြီလို့အများအပြားလဲပျောက်ဆုံးနေတယ်သိရပါတယ်။ဟူဘေးပြည်နယ်ကရေလွှမ်းမိုးမှုကြောင့်အင်္ဂါနေ့မှာလူပေါင်း 9,000 ကျော်ဟာဘေးလွတ်ရာကိုတင်းရှောင်ခဲ့ကြရပြီးအများစုဟာရှီယန်နင်းမြို့ကဖြစ်ကြပါတယ်။မုံတိုင်းတန်အပြင်းထန်ဆုံးခံရတဲ့ဟူဘေးနဲ့ဟူနန်ပြည်နယ်တွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အစိုးရကဗိုလ်ဒူးနေမှာဒေါ်လာတန်း20သုံးဆဖို့ကြေညာခဲ့ပါတယ်။ဇွန်လဇန်ပိုင်းကစလို့မိုးတီးထန်မှုတွေကြုံရတဲ့တောင်ပိုင်းပြည်နယ်တချို့ဟာဆိုရင်အစောပိုင်းမှာမိုးခေါင်ရေရှားမှုတွေနဲ့ကြုံတွေ့ရတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။